ကျွန်တော်တို့ပြီးခဲ့တဲ့ဘက်ကပဋ္ဌာန်း24ပစ္စည်းလေ့လာတဲ့နေရာမှာအာသေးဝနမဆုစာအုပ်လေးနဲ့တွဲပြီးလေ့လာမယ်နော်အာသေးဝနဆိုတာဒီအဖန်ပန်အထက်ထက်မိဝဲအထုံဝဲအတရားအနေနဲ့အာသေးဝနလို့သုံးတဲ့နေရာမှာအာသေးဝနပစ္စည်းဒီဘယ်နေရာမှာရှိတယ်လဲလို့ပြောလို့ရှိရင်နန်းအစင်တန်းထဲမှာပါနေတဲ့ဇောစိတ်တွေထဲမှာသာလေအာသေးဝနတတိရှိတယ်ဆိုတာသိထားမှာဖြစ်ပါတယ်ဒါကြောင့်အာသေးဝနဆိုရက်ဟဲ့လားမှတ်စုစာအုပ်ကလေးပြည့်ဘေးမှာဆိုရင်ဓမ္မမေဆွေများဇောစွာလေးတွတ်ထားပေးရပါမယ်ဇောတွေကိုကြည့်မယ်ဆိုရင်အကုသိုလ်ဇောတွေရှိမယ်ကုသိုလ်ဇောတွေရှိမယ်ကရိယာဇောတွေရှိလိမ့်မယ်เนาะအဲ့တော့ဇောအစင်တန်းအနေနဲ့ဇောစိတ်အစင်တန်းမှာပထမဇောသည်ဒုတိယဇောကိုကျေးဇူးပြုမယ်ဒုတိယဇောသည်တတိယဇောကိုကျေးဇူးပြုမယ်အဲ့တော့ပုံစံလေးနေနဲ့ကျမတို့ကြည့်မယ်ဆိုရင်ဝီထိစေလေးတစ်ခုရှိမယ်ပေါ့အတ္တဘဝင်ဘဝင်ကဆလနာသူ့ရဲ့ပုံစံတော်လေးအတိုင်းသွားမယ်ဘဝင်ကုပိစေတာပင်စရောရာဝဇံစက္ခုဝိညာဉ်တံပရိဆိုင်တန္တိဝုထောပြီးလို့ရှိရင်ကာမဇောကာမဇောခုနှစ်ကြိမ်လို့ပြောတဲ့အတွက်ကြောင့်သူ့ကိုကျမတို့ကသင်္ကေတလေးနဲ့ရေးတဲ့အခါမှာပထမဇောဒုတိယဇောတတိယဇောသရုတ်ထဇောပြစ္စမဇောစတ္တမဇောတတမဇောဟုတ်ပြီနော်ဇောပြီးရင်တရားယူအဲ့ဒီလိုပြီးလို့ရှိရင်ဘဝင်အဲ့တော့ဒီနေရာမှာစိတ်တို့သည်တစ်ခုဖြစ်ချုပ်ပြီးရင်တစ်ခုဖြစ်ပါတယ်လို့ပြောတဲ့နေရာမှာအတ္တဘဝင်စိတ်ကလေးဥပတ်ထီးပင်ရဲ့လို့ဖြစ်ချုပ်ပြီးရင်ဘဝင်ကဆလနာဖြစ်ရတယ်ဒါကြောင့်အတ္တဘဝင်ဘင်းလို့ချုပ်လိုက်တာနဲ့ဘဝင်ကဆလနာလေးဥပတ်လို့ဖြစ်တယ်။ထီလို့ဖြစ်တယ်။ဘဝင်ကဆလနာလေးဘင်းလို့ချုပ်လိုက်တာနဲ့တပြိုင်နဲ့ဘဝင်ကုပိစေတာဖြစ်တယ်။အဲ့ဒီလို့ဖြစ်တာကိုဘာတတ္တိလို့သုံးလဲဆိုရင်အနန္တရာတမန္တရာတတ္တိလို့ကျွန်တော်တို့သုံးတယ်။အနန္တရာတမန္တရာတတ္တိတွေပြောပါဆိုရင်တစ်ခုဖြစ်ချုပ်သွားပြီးမှနောက်တစ်ခုဖြစ်ရတယ်။တစ်ခုချုပ်သွားပြီးဖြစ်ပြီးချုပ်သွားရင်နောက်တစ်ခုဖြစ်ခွင့်ရှိတယ်။စကြဝဠာမင်းနဲ့ရွာဆန်းတာကြီးနန်းရတယ်စကြဝဠာမင်းတောထွက်သွားလဲတာကြီးနန်းတက်တယ်တခုမရှိတခုကင်းကွာပြီးမှဖြစ်တယ်လို့ပြောကြည်နတ်တိလို့လဲသုံးနိုင်တယ်ကင်းကွာသွားရင်ဝိကတဒါဆိုရင်ဝီထိအစင်တန်းကိုကြည်အတ္တဘဝင်ဘဝင်ကဆလနာစသည်ဖြင့်အစင်တန်းသွားတဲ့နေရာတွေမှာဒီစိတ်တွေအစင်တန်းတွေအကုန်လုံးဒီဘာတတိရှိတယ်လဲလို့ပြောရင်အနန္တရတတိလဲရှိတယ်တမန္တရတတိလည်းရှိတယ်နတ္ထိတတိလည်းရှိတယ်ဝိကတတတိတွေလည်းရှိတယ်အဲဒီကနေကျမတို့ကြည့်တဲ့အခါမှာကာမဇောပထမဇောချုပ်သွားလို့ရှိရင်ဒုတိယဇောကိုကျေစုပြုတယ်ဒုတိယဇောချုပ်သွားရင်တတိယဇောတတိယဇောကိုချုပ်သွားရင်သရုတ်ထဇောသရုတ်ထဇောချုပ်သွားရင်ပြင်စမဇောပြင်စမဇောချုပ်သွားရင်စတ္တမဇောနောက်ဆုံးစတ္တမဇောချုပ်သွားရင်တတ္တမဇောဒီမှာလဲဒီတိုင်းပဲတခုဖြစ်ချုပ်ပြီးမှတခုကင်းကွာသွားတာဖြစ်တဲ့အတွက်ကြောင့်တခုဖြစ်ချုပ်သွားမှနောက်တခုဖြစ်တဲ့အတွက်ကြောင့်ဒီဇောတွေနေရာမှာလဲဘာတတ္တိရှိတယ်လဲလို့ပြောရင်အနန္တရတတ္တိလည်းရှိတယ်တမန္တရတတ္တိလည်းရှိတယ်နတ္ထိတတ္တိလည်းရှိတယ်ဝိကတတတ္တိလည်းရှိတယ်ဒါအပြင်ဒီဇောမှာကြတော့ပထမဇောကနေဒုတိယဇောမှာမျိုးတူဖြစ်ရမယ်လောဘဇောဖြစ်ခဲ့မယ်ဆိုရင်လောဘဇောစိတ်ပေါ့နော်လောဘဇောစိတ်ဆိုရင်လေပထမလောဘဇောစိတ်ချုပ်သွားရင်ဒုတိယလောဘဇောစိတ်ဆိုတဲ့အကြောင်းပထမဇောတဲ့ဆိုင်ဒုတိယဇောကပိုအားကောင်းပြီဒုတိယဇောကြောင့်တတိယဇောကအားကောင်းမယ်အားကောင်းဆုံးဇောကိုပြောပါဆိုရင်တတမဇောမှာအားကောင်းဆုံးဒီတကယ်လို့ဒီနေရာမှာလောဘဇောဖြစ်ခဲ့မယ်ဆိုဒါသည်အာကုသူတွေဖြစ်တဲ့အတွက်ကြောင့်အာကုသူကနေပြီးတော့ဒီဘက်မှာအာကုသူတွေအထိအားကောင်းဆုံးအချိန်ဒီတရမဇောမှာကံကိစ္စပြီးသွားပြီဖြစ်တဲ့အတွက်ကြောင့်ဒီအချိန်ကျရင်ကျမတို့ကအာကုသို့ကံလို့ခေါ်သွားမယ်။ဟုတ်ပြီနော်။လောဘအာကုသို့ကံ၊ဒေါသအာကုသို့ကံ၊မောဟအာကုသို့ကံ။တကယ်လို့ကုသိုလ်ဇောဆိုရင်လေမဟာကုသိုလ်ဇောတွေဖြစ်သွားလိမ့်မယ်။ဒါကြောင့်ကုသိုလ်အာကုသို့ဇောတွေနေရာမှာကျရင်အနန္တရတမန္တရနတ္ထိဝိကတတွေအပြင်ဘာဘာတိုးလာလဲဆိုရင်အာသေးဝနတတိပါတိုးသွားပြီဒါသိရဒါကြောင့်အာသေးဝနဆိုတာမျိုးတူထက်ခါထက်ခါထုံနေပြီးခဲ့တဲ့ဘက်ကပြောခဲ့ပြီးပြီလက်ကင်မွာရေးတဲ့မှာစပယ်ပန်းလေးထက်နွမ်းရင်ဖဲနောက်ထပ်တခြားပန်းလာမထည့်အောင်မျိုးတူပဲဖြစ်နေမယ်ဆိုရင်နောက်ဆုံးစပယ်တုံးသွားအောင်တော့ဒီလက်ကင်မွာဘလောက်ဖွှတ်လျှော်စေကမစပယ်နဲ့ဆွဲသွားပြီထ ဖုန်ကြီးတို့ဆိုငပိထည့်ထားမယ်ဆိုထက်ခါထက်ခါငပိထည့်မယ်ငပိထည့်လိုက်စားထည့်လိုက်ဟလာတော့ကြအချင်းကြီးစိန်လိုက်ဆိုရင်တော့ဒီလိုသဘောမရှိဘူးအာတိဝနသဘောမရှိဘူးမျိုးတူမျိုးတူထုံမယ်ဆိုရင်နောက်ဒီပလင်းဒီခွက်တို့သည်ဒီအိုးတို့သည်ငပိနံဆွဲသွားပြီအဲ့ဒါမျိုးတူဒါကြောင့်မျိုးတူဖြစ်တဲ့ဇောနေရာတွေကြရင်ဘာတ္တိရှိလဲအာတိဝနတ္တိရှိတယ်ဒီ idea လေးသိထားရမယ်ဟုတ်ပြီနော်အဲ့တော့အဲ့ဒီအာသေးဝနအနေနဲ့ကြည့်တာဒီဇောနေရာဆိုတာတိထားတဲ့အတွဲကြောင့်ဇောတွေကိုကျမတို့ကကြည့်ဇောပေါင်း55ပါးရှိမယ်ဟုတ်ပြီနော်ဇော55ပါးထဲမှာကျမတို့အမျိုးအစားခွဲလိုက်အာကုသိုလ်ဇောတွေလည်းရှိမယ်ကုသိုလ်ဇောတွေလည်းရှိမယ်ကရိယာဇောတွေလည်းရှိမယ်အဲ့ဒါတွေကိုပဲကျမတို့ပဋ္ဌာန်းပါဠိတော်ကြားရင်ပုရိမာပုရိမာအာကုတလာဓမ္မာပစ္စည်းမာနံပစ္စည်းမာနံပထမဇောဟာအာကုသိုလ်ဆိုဒုတိယဇောဟာလည်းအာကုသိုလ်ပစ္စည်းမာနံပစ္စည်းမာနံအာကုတလာနံဓမ္မနံအာသေးဝနပစ္စေနာပစ္စယောပုရိမာပုရိမာကုတလာဓမ္မာဆိုရင်ပစ္စည်းမာနံပစ္စည်းမာနံပုရိမာဆိုရှေ့ကကုသိုလ်ဆိုရင်နောက်ကလည်းပစ္စည်းမာနံကုသိုလ်ပဲတဲ့ပုရိမာပုရိမာကရိယာအပြာကတဓမ္မာအပြာကတဆိုရင်ဝိဘက်အပြာကတရှိမယ်ကရိယာအပြာကတရှိတဲ့အထဲမှာဇောဆိုတာကရိယာတွေပဲဒါကြောင့်ကရိယာဗျာကတဓမ္မာပစ္စည်းမာနံပစ္စည်းမာနံကရိယာဗျာကတနံဓမ္မာနံအာတိဝနပစ္စေနာပစ္စယောဆိုပြီးတော့အာတိဝနပစ္စည်းမှာ၃ချက်အကျယ်ဟောတယ်ဟုတ်ပြီနော်ဒါနောက်ပိုင်းနေကြအသေးစိတ်သိရမယ်ဒါကြောင့်အာတိဝနဆိုတာအဖန်ဖန်ထက်ထက်မိဝဲထုံအပ်တဲ့တရားဘယ်နေရာမှာကံကိစ္စပြီးသွားပြီလဲပြောရင်တတမဇောအချိန်မှာကံကိစ္စပြီးပြီဖြစ်၍အခြားမဲ့ဒုတိယဘဝ၌အကျိုးပေးသောအဆုံးတတမဇောစေတနာသည်ဆိုကျမတို့ကြက်ခဲ့လားမကြက်ခဲ့ဥပပိစာဝေဒနီယကံမီဆိုတာကြက်ခဲ့ဘူးသားပဲဒါကြောင့်ကံကိစ္စပြီးတာဘယ်အဆင့်လဲတတမဇောဒါဆိုရင်အဲ့ဒီလိုတတမဇောသည်ဘယ်ဘဝကိုအကျိုးပေးမှာလဲဒုတိယဘဝမှာပဋိသင်္ဍေဂျိုးတွေရောပုဋ္ဌိဂျိုးတွေရောပေးလားမပေးဘူးလားပဋိသင်္ဍေပုဋ္ဌိဂျိုးတွေပေးရင်အဲ့ဒါကမ္မတတ္တိရှိသွားပြီကုသိုလ်ကံဆိုရင်ကုသလဝိဘက်ပဋိသင်္ဍေဂျိုးရောပုဋ္ဌိဂျိုးရောအကုသိုလ်ကံဆိုရင်လည်းအကုသလဝိဘက်ပဋိသင်္ဍေဂျိုးရောပုဋ္ဌိအဂျိုးတွေရောပေးအဲ့ဒါကမ္မပစ္စည်းပဲဒါကြောင့်ကမ္မပစ္စည်းရောဒီဆိုပြီးတော့လေကုသိုလ်အကုသိုလ်ကံနေမြောက်ဖို့ဘဲကနေစတာလဲစေတနာကစတဲ့အတွက်ကြောင့်ကုသလကုသလံကမ္မံနော်ဒါကကမ္မပစ္စည်းနော်စေတနာတံပြုတ်တကဏံဓမ္မနံတံသမုဋ္ဌာနာနိသရူပနံဟာလာတံပြုတ်တကဏံဓမ္မတံသမုဋ္ဌာနာနိသရူပနံကမ္မပစ္စည်းနာပစ္စောဆိုကုသိုလ်အာကုသိုလ်စေတနာတွေရလဲကံပဲဟုတ်လားထိုနည်းတူဆိုကုသလကုသလံကမ္မံနဲ့ကံမြောက်သွားပြီဆိုရင်ဝိပါကဏံခန္ဓာနံကံမြောက်ရင်ဝိဘက်တွေအကျိုးပေးမယ်ကတ္တတာစရူပနံဆိုကံမဇယုတ်တွေကိုလည်းဖြစ်စေဒါကြောင့်အာဒေဝနာပစ္စည်းပြီးမြတ်စွာဘုရားဘာဟောလဲကမ္မပစ္စည်းဆိုတာကံမြောက်တဲ့ဇောဆိုတာဘယ်နေရာလဲတတမဇောနေရာဆိုတာသိထားပေးရမယ်ဟုတ်ပြီနော်ပဋိသင်္ဍေဂျိုးတွေပုဋ္ဌိဂျိုးတွေဒါကြောင့်ဓမ္မမိတ်ဆွေများအာဒေဝနာဆိုရင်ဇောနေရာနံလို့ရေးထားပေးရမယ်ဟုတ်ပြီနော်ကမ္မပစ္စည်းဆိုရင်ဘယ်နေရာကိုယူရမလဲကုသိုလ်အကုသိုလ်စေတနာတွေကိုယူမယ်ဟုတ်ပြီနော်ကုသိုလ်အကုသိုလ်စေတနာတွေဆိုတော့ခုကျွန်တော်တို့ဓမ္မမိတ်ဆွေတို့တွေဒီကောင်းတာလုပ်နေတာလားမကောင်းတာလုပ်နေတာလားကောင်းတဲ့လုပ်လုပ်နေတဲ့အချိန်မှာကောင်းတဲ့ကုသိုလ်စေတနာတွေကနှိုးဆော်နေလားမနှိုးဆော်နေဘူးလားအဲ့ဒီစေတနာဆိုတာစိတ်လားစေတသိက်လားစေတသိက်ဖြစ်တဲ့အတွက်ကြောင့်စေတနာစေတသိက်ဒီစိတ်နဲ့ရောအခုအချိန်မှာမရှင်နေဘူးလားရှင်နေတယ်လို့အခုအချိန်မှာစေတနာကြောင့်ကျွန်မဆိုရင်မတ်တည့်ရက်တဲ့ရုပ်ပြောနေတဲ့ရုပ်ဓမ္မမိတ်ဆွေတို့ဆိုရေးတယ်မှတ်တယ်နားထောင်တဲ့ရုပ်တွေအဲ့ဒါစိတ်ဒဇရုပ်တွေဖြစ်လားမဖြစ်ဘူးလားအဲ့ဒီအချိန်မှာအခုမှရှိနေတဲ့စေတနာတွေကျမတို့ရဲ့စိတ်စေတသိက်စိတ်ဒဇရုပ်တွေ ਨੇ အတူတကွဖြစ်နေလားမဖြစ်နေဘူးလားအဲ့ဒါကိုတဟဇာတကမ္မလို့သုံးတယ်အတူတကွဖြစ်နေတဲ့ကမ္မဟုတ်ပြီနော်ကံမြောက်သွားပြီဆိုရင်အဲ့ဒီကံဒီကုချက်ချင်းအကျိုးမပေးဘူးနောင်ဘဝကြမှာအကျိုးပေးတော့ပြုလုပ်စဉ်ကတစ်ချိန်အကျိုးပေးတာတစ်ချိန်ကိုနာနဲ့ခဏိကကမ္မလို့သုံးတယ်ဟုတ်ပြီနော်ဒါကြောင့်ကမ္မပစ္စည်းကြရင်နှစ်မျိုးရှိလိမ့်မယ်စေတနာကိုလည်းယူရတယ်ဟုတ်လားကုသိုလ်အကုသိုလ်ကံတွေကိုလည်းယူရတယ်ဒါကြောင့်ကမ္မပစ္စည်းဆိုရင်ရုပ်လားနာမ်လားလို့ပြောရင်နာမ်လို့တတ်ထားရလိမ့်မယ်နားလည်ပြီနော်ဒါလေးတွေပြောနေတာအသေးပဲရှိမယ်နောက်တစ်ခုကမ္မပစ္စည်းပြီးရင်ဘာလာလဲဝိပါကပစ္စည်းကုသိုလ်လုပ်ရင်ကုသိုလ်ရဲ့အကျိုးဟုတ်လားကုသိုလ်လုပ်ရင် ကုသိုလ်ရဲ့အကျိုးအကုသိုလ်လုပ်ရင်အကုသိုလ်ရဲ့အကျိုးဆိုတဲ့အတွက်ကြောင့်ဝိဘက်ဆိုတဲ့တရားဒီကုသိုလ်အကုသိုလ်ကံနေနဲ့ထပ်တူညီလားမညီဘူးလားညီတယ်ကောင်းတာလုပ်ရင်ကောင်းကျိုးမကောင်းတာလုပ်ရင်မကောင်းကျိုးဖြစ်တဲ့အတွက်ကြောင့်ဝိဘက်ဆိုတဲ့တရားဒီလည်းနံမယ်လို့တတ်ထားမယ်ဘာနဲ့ဥပမာတူလဲဆိုရင်ကြေးမုံမှန်ပြင်တွေးမှရှိတဲ့မျက်နှာရိပ်လိုပါပဲတဲ့လူကပြုံးပြရင်မှန်လဲပြုံးတဲ့ရုပ်ကလေးငိုပြရင်မျက်လုံးပြူပြရင်ဒီပုံစံပဲလက်သေးဆုပ်ပြရင်ဟိုကလည်းလက်သေးပြန်ဆုပ်မယ်ဟုတ်တယ်နော်ဒါကြောင့်ကုသိုလ်လုပ်လို့ရှိရင်ကုသလာဝိဘက်လာမယ်အကုသိုလ်လုပ်ရင်အကုသလာဝိဘက်ဒါကြောင့်ဝိဘက်ဆိုတာနံတရားပါပဲတဲ့ဒီထိယူရင်နော်